ARD တိုင်းဒေသကြီးဝါခင်မမြို့နယ်မဲဆန္ဒနယ်အမှတ်2ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်မင်းမင်းဆန်းဟာ2018ဇွန်လကုန်ပိုင်းကလေးကတိုင်းလွှတ်တော်ဥက္ကဋ္ဌထံနှုတ်ထွက်စာတင်ထားခဲ့ပြီးလွှတ်တော်ကိုမတက်ရောက်တော့တာဖြစ်ပါတယ်။နှုတ်ထွက်စာမှာအစိုးရနဲ့လွှတ်တော်ကိုအယုံကြည်မရှိတာကြောင့်ဆိုပြီးရေးသားခဲ့တယ်လို့လည်းဒေါ်မင်းမင်းဆန်းက RSA ကိုအတည်ပြုပြောကြားပါတယ်။သူမှနှုတ်ထွက်စာတင်ရလောက်အောင်ဘာရီမကျေနပ်လို့လဲဆိုတာကိုဒေါ်မင်းမင်းဆန်းကခုလိုပြောပြပါတယ်။
ကိုယ်စားလှယ်တယောက်ကလုံးတဲ့လုံးဆိုင်တဲ့ကိစ္စလေးကိုမဲမှပြည့်ပြည့်စုံအောင်တတ်နိုင်လို့ကြိုးစားပြီးလုပ်တယ်ပေါ့နော်အဲ့ဒါလေးကိုပြန်လည်ပြီးတော့ပြင်ပြတယ်လုံဆောင်မှုတွေပြောတဲ့အခါမှာအားရတာမရှိဘူးပေါ့ပြည်သူတွေအနေနဲ့ကအကျဉ်းနှံ့မှုတွေများလာတယ်လေမဲမှဆက်ဆံရတာကကိုယ်စားလှယ်ကအများဆုံးဆက်ဆံရတာလေပြည်သူတွေကသူတို့ရဲ့လိုအပ်ချက်ကိုလာပြောတယ်အဲကိုယ်စားလှယ်ကကြိုးစားဆောင်ရပြီးတော့ပြောပြပြီးတယ်ဖြစ်လာတဲ့ခါကျတော့သူတို့မတော်တာတွေဖြစ်တယ်ကိုယ်စားလှယ်ကပြန်ပြီးတော့သူတို့ကလည်းအကျဉ်းနှံ့တဲ့အကြောင်းတွေပြောပြကြတယ်ဆိုတော့စိတ်ပြီးတော့မကောင်းပေါ့နော်အဲ့ဒါလေးတွေမဖြစ်သင့်ဘူးလေဒီကနေ့ပတ်သက်ပြီးတော့အန်ဒီကမချိနေဘူးပေါ့နော်ဒီလိုမျိုးဖြစ်နေတဲ့အတွက်ကြောင့်မလို့နှုတ်ထွက်စာတင်လိုက်တာ
ပါဒါပေမဲ့နှုတ်ထွက်စာတင်ပြီး9လကျော်ကြာလာတဲ့လက်ရှိအချိန်အထိသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကနှုတ်ထွက်စာကိုလက်ခံမခံအကြောင်းပြန်တာတစုံတရာထုတ်ပြန်တာမျိုးတွေမရှိသေးပါဘူးသူမဟာလွှတ်တော်မတက်တာကလွဲလို့ကျန်တဲ့လွှတ်တော်ကိုယ်စားလှယ်တာဝန်တွေကိုတော့ဆက်လက်ထမ်းဆောင်နေစေဖြစ်တယ်လို့သိရပါဗျ။ဒီအကြောင်းနဲ့ပတ်သက်ပြီးတိုင်းလွှတ်တော်ဥက္ကဋ္ဌဦးအောင်ကျော်ခိုင်ကအခုလိုပြောပါဗျ။
ကိုယ်စားလှယ်တာဝန်တွေထမ်းဆောင်နေပါလေကိုယ်တော်မှထမ်းဆောင်နေပါလေဟိုဒီလူမျိုးအဖွဲ့အစည်းတွေရောအောင်မင်းရှင်ကိစ္စတွေရောဌာနဆိုင်ရာနဲ့ပတ်သက်တဲ့ကိစ္စတွေဆိုတာဘာခင်ဗျာမျိုးနဲ့မတူလောက်ကိုင်းနေပါလေအခုကြီးရလွတ်လပ်လာမတဲ့တဲ့ဒီသက်ဆိုင်ရာနဲ့ပတ်သက်ပြီးဒီကံရထောက်ပြရတောင်းဆိုတာတို့ဒါတွေဒီမလုပ်နိုင်ဘူးဖြစ်နေ
တိုင်းလွှတ်တော်ကိုယ်စားလှယ်တရားအနေနဲ့နှုတ်ထွက်ခြင်းရင်လွှတ်တော်ဥက္ကဋ္ဌစီကိုနှုတ်ထွက်ခွင့်တောင်းဖို့မလိုကြောင်းလည်းဦးအောင်ကျော်ခိုင်ကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့တော်တော်တောင်းမလို့ပါဘူးခင်ဗျာကျွန်တော်တို့ဖွင့်ပေးမှထွက်ရလဲမဟုတ်ပါဘူးတော်ဥပဒေမှာကတော်တော်ကိုယ်စားလှယ်များနှုတ်ထွက်ခွင့်ရှိတယ်သူကသူတုတ်ထွက်သွားခွင့်ရှိပါတယ်အဲဒါကြောင့်ကျွန်တော်လည်းအဲ့စာကိုလက်ခံလို့မရတော့ဘူးထုတ်ပေးတဲ့အကြောင်းမျိုးရှိရင်တော့ဒါတမျိုးလေဒီပြုမှုကျူးလွန်တာတွေဘာလို့ဒီကစားရမ်းနေလဲဆက်ဆက်သွားတယ်တော့တမျိုးပေါ့အခက်မတင်မှုကိစ္စကိုကျွန်တော်ကအဲ့ကိုက်တွေ့ရတာပါမျိုးလေထက်ထက်ရှိတယ်
စိတ်အခမ်းမတည့်မှုဖြစ်တယ်လို့သတ်မှတ်တယ်ဆိုရင်လည်းအဲ့လိုဖြစ်ရတဲ့အကြောင်းတရားကိုဖြေရှင်းဖို့လိုအပ်တယ်လို့ဒေါ်မင်းမင်းဆန်းကအခုလိုပြန်လည်တုံ့ပြန်ပါတယ်
သူတို့ပြောတယ်လို့ပဲပေါ့စိတ်အခမ်းမတည့်ဘူးဆိုလို့ရှိရင်အခမ်းမတည့်တဲ့အကြောင်းတရားကိုဖြေရှင်းဖို့လိုအပ်တယ်လေအဲ့ဒါမဖြေရှင်းမဲထားရင်တော့ဒီဟာတော့ဆက်ပြီးရှေ့ပြေးမှာပေါ့နော်
ဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်ကိုယ်စားလှယ်တယောက်ဟာလွှတ်တော်အစည်းအဝေးကျင်းပတဲ့ရက်တွေမှာတစ်ဆက်တည်းခွင့်မဲ့15ရက်ပြတ်ကွက်ရင်လွှတ်တော်ကိုယ်စားလှယ်အဖြစ်ကနေအလိုလျောက်ပြတ်ပြဲမှာဖြစ်တယ်လို့ပါရှိပါတယ်။အဲဒါကြောင့်အစရေကနှုတ်ထွက်စာမှာနှုတ်ထွက်ခွင့်ပြုတဲ့အချိန်အထိလစာမဲ့ခွင့်ပေးဖို့ရေးထားခဲ့ပြီးသားဖြစ်ကြောင်းဒေါ်မင်းရင်ဆန်ကပြောပါရယ်။
ခွင့်မဲ့ပြက်ကွက်ရင်ဘာညာဆိုတာလည်းအသည့်ကိုညားတဲ့ပြောကြတာကြားလိုက်ရတယ်လေ။စာတင်တဲ့ဆိုတာဆက်ရှင်းစားပြီးသားလေ။ထွက်ခွင့်ပြုတဲ့မင်းကြတဲ့ဖြစ်သားစာမဲ့ခွင့်ဖြစ်သတ်မှတ်ပေးပါရန်ဆိုရင်လည်းရေးထားပြီးသားပါ
ဒီကိစ္စမှာပါတီအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့ NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါရယ
်သူဟာကိုကြီးတော့တိုင်ရခွင့်ပေါ်မျိုးထားပါကျွန်တော်ကတော့ဒီမှာဝင်ရောက်ဆွတ်ဖက်ခြင်းမရှိဆက်ပြီးတော့ပြက်ကွက်နေတဲ့တော့တိုင်ရသူ့ရဲ့လုံထုံးလို့ညီရပဲဆက်လုပ်ကြမှာဖြစ်ပါ
ဒေါ်မင်းမြင့်ဆန်းဟာတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေသာနှုတ်ထွက်စာတင်ထားတာဖြစ်ပြီး NLD ပါတီဝင်အဖြစ်ကနေတော့နှုတ်ထွက်ဖို့အစီအစဉ်မရှိကြောင်းလည်းပြောပါရယ်သူမဟာလက်ရှိတိုင်းလွှတ်တော်မှာမေကွန်မေးမြတ်မှုအများဆုံးလွှတ်တော်ကိုယ်စားလှယ်တွေထဲကတက်ရောက်ဖြစ်တယ်လို့သိရပါဗျ။ဒါပြင်သူမဟာ2012ခုနှစ်ကဝါခင်မမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံခဲ့ရသူဖြစ်တယ်လို့ပြီးခဲ့တဲ့2015ခုနှစ်မှာတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အဖြစ်ထပ်မံပြီးတော့ရွေးချယ်ခံခဲ့ရတာလည်းဖြစ်ပါတယ်ရှင်။